ပြည်ထောင်စုဗဒမမတာမန်ဒင်းနီချက်ကုလသမဂ္ဂလူမျိုးရေးကောင်စီမှစကားပြောနိုင်ရေးအမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ဗီဇာရအောင်အီရန်ဆိုရကကြိုးပမ်းနေတဲ့အကြောင်းအီရန်ရရှိတွေကပြောပါတယ်။အီရန်ဆိုရပြောရေးဆိုခွင့်ရှိသူကောလန်ဟူစိန်အယ်လန်ကအီရန်နိုင်ငံသားဝင်ကြီးဌာနအနေနဲ့အီရန်သမ္မတအတွက်ပြည်ဝင်ခွင့်ဗီဇာရကိုကြိုးစားနေတဲ့ဖြစ်တဲ့အကြောင်းဒီနေ့တဟရမ်မှာကျင်းပတဲ့ဇင်းသားရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒါပေမဲ့လည်းဒီခီးစဉ်အားလုံခြုံရေးကောင်စီစီဝေဘယ်တော့ကျင်းပမယ်ဆိုတဲ့အပေါ်မှာမူတည်နေတယ်လို့ပြောပါတယ်။အီရန်သမ္မတအမန်ဒနီချက်ကအီရန်ရဲ့နျူကလ িয়ার စီမံချက်နဲ့ပတ်သက်လို့လုံခြုံရေးကောင်စီကိုရှင်းပြချင်တယ်လို့ပြောဆိုထားပါတယ်။လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံ၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ကတော့အီရန်ရဲ့ငြင်းပွားပွဲရာနျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးပိုပြီးပြင်းထန်တဲ့ပိတ်ဆို့ရေးယူမှုတွေချမှတ်နိုင်ရေးကုလသမဂ္ဂရဲ့ဆုံးမချက်အတိတ်ရဲ့ချမှတ်နိုင်အောင်လုပ်ဆောင်နေကြပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးတစ်ဘီလစ်နီကတော့တနင်္လာနေ့ကဝါရှင်တန်မှာအီရန်ရင်းနဲ့ပတ်သက်လို့ပြောကြရမှာအခုလိုထည့်သွင်းပြောဆိုသွားပါတယ်
။ The Iranian threat is clear not just to Israel and the Western world, maybe Arab and Gulf states feel it too.
အီရန်နိုင်ငံရဲ့ချင်းချောက်မှုအန္တရာယ်ကရှင်းပါတယ်။အီရန်ဟာအစ္စရေးနဲ့နောက်ကမ္ဘာတစ်ခုတည်းကိုချင်းချောက်နေတာမဟုတ်ပါဘူး။အာရက်နဲ့ပင်လယ်ကွေ့ဒေသမှာလည်းအလားတူချင်းချောက်ခံရတယ်ဆိုပြီးခံစားရနိုင်ပါတယ်လို့အစ္စရေးနိုင်ငံဈာယီဝန်ကြီးပြောဆိုသွားတာပါ။ကုလသမဂ္ဂရရှိတွေကတော့အီရန်ကိုရဲယူရေးလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံ၅နိုင်ငံနဲ့ဂျာမနီနိုင်ငံ၊အင်အားကြီး၆နိုင်ငံရဲ့ကြိုးပမ်းနေမှုတွေဟာထုတ်တက်မှုတွေရှိနေတယ်လို့ပြောဆိုပါတယ်။